အနာရအန်အန်ဒီပါတီရဲ့ဥပဒေအကြံပေးလဲဖြစ်ရှင်းနေကွန်းရဲ့ဦးဆောင်သူတူဦးလဲဖြစ်တယ်တရားလွှတ်တော်ရှင်နေဦးကိုနီကိုလူမြင်ကွင်းမှာအနီးကပ်လှုပ်ကြံတက်ဖြတ်သွားတဲ့တနက်သမားကိုရဲတွေကဖမ်းမိထားပြီးလို့ဆိုပေမဲ့တာဝန်ရှိသူတွေကဒီအမှုမှန်ပေါ်ပေါက်ရေးလှုပ်ဆောင်ဖို့လိုတယ်လို့အန်အန်ဒီပါတီကရောရှေ့ဆက်ရှေ့မျိုးဆက်ခေါင်းဆောင်တွေကပါတောင်းဆိုလိုက်ကြပါတယ်ဒါ နယ်တို့မှဇန်နဝါရီလ22ရက်ကနေ29ရက်နေ့ထိပြုလုပ်ခဲ့တဲ့ခေါင်းဆောင်မှုဆွေးနွေးပွဲအစီအစဉ်ကိုတက်ရောက်ပြီးဒီကနေ့ရန်ကုန်မြို့နိုင်ငံတကာလေဆိပ်ကိုပြန်ရောက်လာချိန်ညနေ 4:40 လောက်ကတာမင်နယ်1မှာတနတ်သမားတဦးရဲ့အနီးကပ်ပစ်ခတ်မှုကြောင့်ပွဲချင်းပြီးတည်ဆုံသွားကြောင်းနိုင်ငံတော်ရုပ်မြင်သံကြားဌာန MRTV ကသတင်းထုတ်ပြန်ခဲ့ပါတယ်။လောက်ကျန်သူကိုအခင်းဖြစ်တဲ့နေရာမှာတင်ဖမ်းမိထားကြောင်းလည်းသိရပါတယ်။လုတ်ကြံတက်ပြတ်သူကိုဖမ်းဖို့ကြိုးစားခဲ့တဲ့တက္ကစီဒရိုက်ဘာတဦးဟာလည်းတနတ်နဲ့အပြစ်ခံရပြီးဆေးရုံမှာတည်ဆုံသွားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။လုတ်ကြံသူဟာမန္တလေးမြို့ကဖြစ်ပြီးသူ့စီကတနတ်နဲ့ကြီးစံတွေတိမ့်မိထားတယ်လို့လက်ရေးနဲ့ရည်ရတဲ့ရဲအစီရင်ခံစာတစ်စောင်းလူမှုမီဒီယာတွေမှာပြန့်နှံ့နေပေမဲ့ VOA ကတိကျအတည်ပြုနိုင်ရင်တော့မရှိသေးပါဘူး။ဥက္ကဋ္ဌကြီးအခုလိုအလုတ်ကြံခံရပြီးနောက်ပိုင်းလုံညုံကြီးကိုတိုးမြှင့်ထားတယ်လို့ရန်ကုန်တိုင်းအစိုးရနယ်လုံဝန်ကြီးဘူမူကြီးတင်ထွန်းအောင်ကပြောပါတယ
်။ဟောတော့တော့ပဲလုံညုံတိုးမြှင့်ပြီးဆောင်နေပါရဲ့။တို့ကျွန်တော်လုံတဲ့လုံနေဆုံးဖြစ်သေးတယ်
။နိုင်ငံတော်ပြည်ပြင်ပြောင်းလဲရေးလုံနေချင်းဖွဲ့စည်းပုံအခြေခံဥပဒေပိုင်းမှာထိရောက်တဲ့အကြံပေးချက်တွေလုပ်ခဲ့တဲ့ရှင်းနေကြီးဥက္ကဋ္ဌကိုဘာရည်ရွယ်ချက်တွေနဲ့အခုလိုလုံကြံတပ်ဖြတ်ရတာလဲဆိုတဲ့အမှုမှန်ပေါ်ပေါက်ရေးအတွက်လုံညုံကြီးအဖွဲ့နဲ့တရားရုံးတွေကထိထိရောက်ရောက်ကန်တွဲဆောင်ရွက်လာအောင်NLD ပါတီကစ조사လှုပ်ဆောင်သွားမယ်လို့ NLD ပါတီအတွင်းမှုအဖွဲ့ဝင်လည်းဖြစ်ပါတီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးညံဝင်းကပြောပါတယ်
။ဒါတိုင်းပြည်အတွက်လှုပ်လှုပ်တဲ့နေရာမှာအကြမ်းဖက်တဲ့နီလာကိုအမှန်လို့ထင်သောမှာကျွန်တော်အရန်စိုးရင်ပါတယ်။ဒီလိုနီလာကိုကျွန်တော်ဘယ်တော့မှလက်မခံပါဘူး။ဘာဆောင်ရမလဲဆိုတော့အဓိကတော့ဥပဒေပဲ။ဒီလိုလှုပ်ကြံတဲ့ကိစ္စဦးနေကြီးကွယ်လွန်တဲ့ကိစ္စဒီလိုဖြစ်တာကဥပဒေနဲ့အညီတိတိကျကျအရေးယူဆောင်ရွက်ဖို့တရားစီရင်ဥပဒေကိုအတိအကျလိုက်နာဆောင်ရွက်ဖို့ဆောင်ရွက်အောင်စ조사ဖို့ကျွန်တော်ဒါပဲဒါအတိအကျလုံးပ
ါတရားရေးလွှတ်တော်ရှိနေကြီးဥက္ကဋ္ဌကိုအခုလိုလှုပ်ကြံတက်ပြတာဟာပြည်သူလူထုရဲ့နေစဉ်ဘဝလုံခြုံရေးအတွက်ပါခြောက်ခြားစရာဖြစ်လာတာကြောင့်ဒါကိုအပြင်းအထန်ရှုံချတယ်လို့88မျိုးဆက်ခေါင်းဆောင်ဥက္ကဋ္ဌကြီးကပြောပါတယ
်အခုဘာလဲပြောပြောကျွန်တော်တို့အခုဒီဒီမိုကရေစီပြည်ခင်ကြောင်းလဲရေးမှာဟိုတက်တအားဆောင်ရွက်နေတဲ့ဥပဒေသမားတယောက်ဆုံးရှုံးသွားတာအတွက်ကိုလူပုဂ္ဂိုလ်အရာရောနိုင်ငံရေးရာရောကျွန်တော်တို့အတိအကျကျွန်တော်တို့စိတ်မကောင်းဖြစ်တယ်။လေစိတ်လိုမျိုးလူမြင်ကွင်းမှာဖြစ်တယ်ဆိုတာကလည်းပဲအများပြည်သူကပါဒါကဟိုခြောက်ခြားစီတယ်။ဒါကြောင့်မလို့ဒီလိုဖြစ်ရမျိုးကနိုင်ငံအတွက်လည်းအမတန်အကြီးအကဲနဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အမှုမှန်ဖော်ထုတ်နိုင်ဖို့နဲ့အတိအကျရောအရေးယူနိုင်ဖို့နောက်နောက်ဒီလိုမျိုးမဖြစ်အောင်ကာကွယ်နိုင်ဖို့ဟာကျွန်တော်တို့နိုင်ငံရဲ့ပုံရိပ်အရာရောနိုင်ငံရေးအရာဘာသာရေးအရာပါဒါအရေးကြီးတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။လုံကြံခံရတဲ့ရှေ့နေကြီးဦးကိုနီဟာပြဿနာကိုညင်သာတဲ့လမ်းကြောင်းကနေပြေလည်အောင်ဖြေရှင်းတတ်သူလို့ရှေ့နေတူဦးလည်းဖြစ်တဲ့ NLD ပါတီပြောခွင့်ရဦးညံဝင်းကပြောပါရယ်
။ကျွန်တော်နဲ့ကြောင်းပါတယ်ကသိခဲ့ကြတယ်အဲ့ဒီစိတ်။နောက်ရှေ့နေလောကရောက်တော့လဲဒီလိုပဲရုံးနေမှာသူနဲ့ကျွန်တော်နဲ့သုံးနေကြ။ तू ကဘယ်ကိစ္စမဆိုပြေလည်အောင်ပြောဆိုညှိနှိုင်းလိုတဲ့ဆန္ဒ तू ကအမြဲတမ်းရှိတယ်အဲ့ဒါကကျွန်တော်အနှစ်ချိတ်ဆုံးသူ့ရဲ့သဘောထားပါအဲ့ဒီလိုလူမျိုးပေါ်မှာဒီလိုလှုပ်တာကတော့တကယ်ကိုစန့်ကျင်ပဲအုပ်စုလိုပဲပြောချင်တယ
်ဥက္ကဋ္ဌလှုပ်ကြံခံရခြင်းဟာနိုင်ငံတော်အတွက်ဆုံးရှုံးမှုတရားဖြစ်တယ်လို့88မျိုးဆက်ခေါင်းဆောင်ဥက္ကဋ္ဌကြီးကမြင်ပါတယ
်ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးအကြောင်းလဲမှာဒါအများကြီးသူဆောင်ရွက်ခဲ့တာတွေရှိပါတယ်ကျွန်တော်တို့ကိုယ်၌ကလည်းဒီမိုကရေစီလို့ပြောရင်တရားဥပဒေစိုးမိုးရေးနဲ့ဥပဒေစုဆောင်ကနေတက်ကြွနားလည်တဲ့သူတွေရဲ့အခမ်းကဏ္ဍဟာအင်တန်ကြီးကြီးပါတယ်။ဒါကြောင့်ဒါကျွန်တော်တို့အားလုံးအတွက်ဒါဆုံးရှုံးမှုတစ်ခုလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ပြီးခဲ့တဲ့နှစ်တည်းမှာကလေးကဒီဘာသာရေးပဋိပက္ခတွေပါဖြစ်နေတဲ့အခြေအနေမျိုးမှာအခုကိစ္စကိုအကြောင်းပြုပြီးတော့ကျွန်တော်တို့တခြားမလူလားအပ်တဲ့တပ်တနာတွေမဖြစ်အောင်ဒီနိုင်ငံရေးဘာသာရေးလူမှုရေးအတင်းအဖွဲ့ခေါင်းဆောင်တွေဟိုဩဇာတိတ်ကမှရှိတဲ့သူတွေအားလုံးကဒီအခြေအနေကိုဝိုင်းဝန်းပြီးတော့ကျွန်တော်တို့ကတော့ထိန်းသိမ်းကြစေချင်တယ်
ရခိုင်စစ်အစိုးရလက်ထက်နဲ့ဦးသိန်းစင်အစိုးရလက်ထက်ဒီမှာ၄လောင်း၅လောင်းပြိုင်လူတက်မှုတွေဖြစ်ခဲ့ပေမဲ့အမှုမှန်ပေါ်ပေါက်အောင်လူညုံရေးတပ်ဖွဲ့ကရောတရားရုံးတွေကပါအခုချိန်ထိလှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူး။အာဏာရ NLD အစိုးရအသစ်လက်ထက်မှာလည်းရန်ကုန်တိုင်းအစိုးရအဖွဲ့ယုံအတွင်းနဲ့ရန်ကုန်ကစူပါမားကတ်တချို့မှာပေါက်ကွဲမှုတွေဖြစ်ခဲ့ပေမဲ့အခုထိအမှုမှန်ဖော်ထုတ်နိုင်တာမျိုးမတွေ့ရသေးပါဘူး။ လက်ရှိ2008ဖွဲ့စည်းပုံအရလုံခြုံရေးဘက်မှတာဝန်ရှိတဲ့ပြည်ထောင်စုနဲ့ကာကွယ်ရေးနေဆက်ရေးရာတွေကိုတက်မတော်ကကင်တွယ်ထားစေဖြစ်ပါတယ်ခင်ဗျာ။